ကာဇာတောင်ပိုင်းကအဓိကစစ်ရုံးတစ်ခုကိုကြာတာပြီးနေတုန်းကဝင်ရောက်ဆင်းရဲတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်လူတအူးသေဆုံးပြီးတော့အတော်များများဒဏ်ရာရခဲ့တယ်လို့ကာဇာစစ်မှားရေးဌာနကတာဝန်ရှိသူတွေကလည်းပြောပါတယ်။ခန်ယူနစ်မျိုးကနက်ဆာစစ်ရုံကိုကြာတာပြီးနေကစပြီးတော့စစ်စင်ရေးလုပ်နေတာဖြစ်ပြီးဒီစစ်ရုံထဲမှာဟာမက်စ်အဖွဲ့ကတစားကန်တို့ဖမ်းဆီးထားတယ်ဆိုတော့ခိုင်လုံတဲ့ထောက်လိုက်ရေးသတင်းတွေရထားတယ်လို့အစ္စရေးစစ်တပ်ထုတ်ပြန်ချက်တစ်ခုမှာဖော်ပြပါတယ်။ပေးဆုံးသွားတဲ့တစားကန်တို့ရဲ့အလောင်းတွေတော့ဒီစစ်ရုံထဲမှာရှိကောင်းရှိနိုင်တယ်ဆိုပြီးအစ္စရေးစစ်တပ်ကပြောပါတယ်။စစ်စင်ရေးမဆခင်ဒေသခံတွေဘေးလွတ်ရာရွှေ့ပြောင်းဖို့ညွှန်ကြားခဲ့ပြီးဒီလိုရွှေ့ပြောင်းနိုင်အောင်ပုံထူးနေကြတဲ့ကကယ်ဆယ်ရေးလမ်းကြောင်းဖွင့်ထားပြီးစစ်ရုံမှာခုံလုံနေကြတဲ့သူတွေထောင်ထဲချီဒေသတွင်းကထွက်ခွာသွားကြပြီဖြစ်တယ်လို့လည်းအစ္စရေးဘက်ကပြောပါတယ်။ဒါပေမဲ့ပါလက်စတိုင်းကျမ်းမာရေးဌာနကတော့စစ်ရုံထဲမှာဆက်နေဖို့မလုံခြုံတော့ဘူးဆိုတော့ကိုစစ်ဝင်တန်းတွေကသတိပေးချပေမဲ့လည်းအစ္စရေးတပ်ဖွဲ့တွေရဲ့ချောင်းမြောင်းပစ်ခတ်မှုတွေကြောင့်လူတွေဘေးလွတ်ရာကိုထွက်ခွာလို့မရဘဲဖြစ်နေတယ်လို့ပြောပါတယ်။နေစီမထားဆရာဝန်များအဖွဲ့ကတော့အစ္စရေးရဲ့ဒေတာတွေကထွက်ခွာဖို့အမိန့်ကိုရှုတ်ချပါတယ်။စီးရုံထဲမှာသူတို့ရဲ့ဝန်ထမ်းတွေကလူနာတွေကိုခက်ခက်ခဲခဲစီးကူတာပေးနေတယ်ဆိုပြီးတော့လည်းနေစီမထားဆရာဝန်များအဖွဲ့ကပြောပါတယ်ရှင်။